Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်တန်ရဲ့2023ခုနှစ်မတ်လ19ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတိုမီတာ1925/32တို့အပြင်လိုင်းလက်မီတာ190 kHz 15653ညတို့ကနေဓာတ်ရိုက်ထုတ်လင်းနေပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနိုင်ငံထဲကရုရှားကိုသိမ်းယူထားတဲ့မာရီယိုပိုမြို့ကိုမနေ့ကသွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားကပယ်ထိန်တပ်ဒုံးကျည်သူစင်းကိုအရှိတ်ခံယူရန်ပင်လယ်ထဲကိုဒီကနေ့ပြစ်လွတ်ခဲ့တယ်လို့ဂျပန်ဒုတိယကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့ပြန်ပို့ခံရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိမြန်မာဘက်ကစစ်ဆေးတာတွေလုပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
စစ်ကောင်စီလက်အောက်အရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုတွေတိုးမြင့်လာတဲ့အခြေအနေကိုတပ်သေးအထောက်အထားတွေစုဆောင်းနေသူတွေကဘာတွေတွေ့ရှိခဲ့ကြပါသလဲ
။အလောင်းပေါ်မှာပေါ့နော်အလောင်းကူပေါ်မှာရောက်နေတဲ့ကြီးစံတွေမျိုးစားတွေဖြစ်တဲ့ဒီစစ်ကောင်စီရဲ့ကပတ်ဆပေါ့နော်ကပတ်ဆကြီးစံအခွန်တွေပေါ့နော်အလောင်းတွေပေးမှကြပြီးမှကြီးစံတွေကတော့ကိုထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီတာဖြစ်ပါတယ်အဲ့တော့
ဒါကတော့ရှမ်းပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အတွင်းနန်းနှင်းဖုန်ကြီးเจ้าမှာအရက်သား30နီးပါးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ပီတူးက VOE ကိုပြောသွားတာပါမြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလူငယ်တွေကိုတူကွန်ထနဲ့ကူညီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ရိုဟင်ဂျာလူငယ်ဓာတ်ပုံစီယာဆာဟက်စီယာနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လင်းဖို့ရှိပါတယ်နောက်ပိုင်းမှာတော့ပြည်တွင်းနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရနိုင်နဲ့အတူကျွန်မကပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနိုင်ငံထဲကရုရှားကိုသိမ်းယူထားတဲ့မာရီယိုပိုမြို့ကိုတွားရောက်ခဲ့တယ်လို့ရုရှားအစိုးရပိုင်းတက်စ်သတင်းဌာနကဒီနေ့မှဖော်ပြလိုက်ပါတယ်သမ္မတပူတင်ဟာပင်လယ်နယ်ထဲမှာရှိတဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကိုသိမ်းယူတာ6နှစ်ပြည့်တဲ့မနေ့စနေနေ့မှာပဲအဲ့ဒီကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒါဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကရုရှားသမ္မတပူတင်ကိုဖမ်းဝရမ်းထုတ်ပြီးတရားကြာမှာပဲသမ္မတပူတင်ဟာခရိုင်းမီးယားဒေသကိုသွားလိုက်တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွင်းယူကရိန်းမှာရှိတဲ့ကလေးတွေကိုရုရှားကိုအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်ပြီးတော့ ICC ကရုရှားသမ္မတပူတင်မှာတာဝန်ရှိတယ်ဆိုပြီးတော့စစ်ရာဇဝတ်မှုနဲ့ဖမ်းဝရမ်းထုတ်လိုက်တာဖြစ်ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့ရုရှားတပ်တွေအနေနဲ့ခရိုင်းမီးယားပါဝင်ယူကရိန်းနိုင်ငံတဲကနေပြန်ရုပ်သိမ်းဖို့ကိုတောင်းဆိုထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကနေပယ်ထိန်ဒုံးကျည်တစ်စင်းကိုကိုရီးယားကျွန်းဆွယ်အရှိတ်ဘက်ကန်ယိုရန်ပင်လယ်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာပြစ်လွတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဒုတိယဝန်ကြီးတိုရှီရိုအင်နိုကအတည်ပြုပြောကြားခဲ့ပါတယ်
။本日、北朝鮮は11時5分頃北朝鮮
ဒီကနေ့နနေ့7နာရီနဲ့5မိနစ်မှာမြောက်ကိုရီးယားဘက်ကနေအနောက်ဘက်ကန်ယိုရန်ကနေအရှေ့ဘက်ကိုပယ်ထိန်ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်အသေးစိတ်အချက်အလက်တွေကိုလက်ရှိသုံးသပ်နေဆဲဖြစ်ပေမဲ့ဒီဒုံးကျည်ဟာကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲကိုမရောက်ခင်အမြင့်31မိုင်ဝန်းကျင်နဲ့မိုင်900လောက်အထိရောက်ရှိခဲ့ပါတယ်လို့ပြောသွားတာပါဒါပေမဲ့ဒုံးကျည်ကျရောက်ခဲ့တဲ့နေရာကတော့အထူးစီးပွားရေးဆောင် EEC အဖြစ်သတ်မှတ်ထားတဲ့ဂျပန်ရေပိုင်နဲ့အပြင်ဘက်ဖြစ်တယ်လို့ယူဆထားကြောင်းဂျပန်ကာကွယ်ရေးဒုဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်မြောက်ကိုရီးယားရဲ့လုပ်ရက်တွေဟာဂျပန်နိုင်ငံဒေတာရင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိတ်ကြောက်နေတာဖြစ်ပြီးဂျပန်အနေနဲ့လုံးဝလက်မခံနိုင်ကြောင်းလည်းတိုရှီရိုအီနိုကပြောသွားပါတယ်ရှင
်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစီရင်လက်ချက်မှုတွေကိုဆက်လုပ်နေတာမှာတော့အမေရိကန်တပ်ဖွဲ့တွေဟာဒီနေ့မတ်လ19ရက်နေ့မှာလေကြောင်းတိုက်ခိုက်မှုနဲ့ဆိုင်တဲ့စီရင်လက်ချက်မှုတွေကိုလုပ်ခဲ့ပါတယ်ဆိုမျိုးရဲ့မြောက်ဖက်နိုင်ငံနယ်စပ်မြင်းနဲ့19မိုင်ကွာရှိတဲ့ပိုချွန်ဒေသမှာလုပ်တဲ့ဒီစီရင်လက်ချက်မှုအတွင်းမှာ M777 Howitzer အမြောက်တွေကိုစစ်ရဟရင်တွေနဲ့တင်ဆောင်တာတွေစမ်းသပ်ပစ်ခတ်တာတွေလုပ်ခဲ့ပါတယ် Freedom Shield 23 လို့နာမည်ပေးထားတဲ့နိုင်ငံပူးတွဲစီရေးလက်ချက်မှုကိုတော့မြောက်ကိုရီးယားဘက်ကဒုံးကျည်ပြစ်လွတ်ပြီးရန်စတာတွေလုပ်နေချိန်မှာပဲလုပ်ခဲ့တာပါမြောက်ကိုရီးယားဟာဒီနေ့မှပဲကိုရီးယားကျွန်းဆွယ်အရှေ့ဘက်ကပင်လယ်ထဲကိုပယ်ထိန်တဲ့ဒုံးကျည်ဒုစင်ပြစ်လွတ်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်900လောက်အကွာအဝေးထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပြင်ပြီးခဲ့တဲ့မတ်လ16ရက်နေ့ကတောင်ကိုရီးယားသမ္မတဂျပန်နိုင်ငံကိုသွားပြီးထိပ်သီးဆွေးနွေးပွဲမတက်ခင်လေးမှာပဲမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ဒုစင်ကိုပြစ်လွတ်ခဲ့ပါသေးတယ်မြောက်ကိုရီးယားဘက်ကတော့အဲ့ဒီဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရဲလက်ချက်မှုကိုသတိပေးတဲ့အနေနဲ့ပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCN နေသတင်းကဖော်ပြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7683ညာပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရွေကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့ပြန်ပို့ခံရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိမြန်မာဘက်ကစစ်ဆေးတာတွေလုပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်လို့ရစေလို့ပြန်ပို့လိုက်တဲ့သူတွေကိုမြန်မာအာဏာပိုင်တွေဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ပေါ်တောင်းမျိုးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလုပ်သမားအရင်းမြစ်ဌာန MWRC တာဝန်ခံဦးမိုးဝေကပြောပါတယ
်ပြည်ထောင်ပတ်သက်မှုရှိလားပြီးလို့ရှိရင်ဒီဆောက်ပေးဆောက်ပတ်ကိစ္စတွေကိုလုပ်ပေးတာတွေပါရှိလားသူတို့တော့ပြောတယ်လေအချုပ်ကြတာတော့ကိုယ်လာဆယ်လာဖြစ်နေသူတို့ဘွားနာသူတို့ရက်တီလို့နေတဲ့အချိန်မှာသူတို့ထောက်ပံ့လို့ဆိုတော့သူတို့တွေ့ခက်ခဲရှိတယ်ဆောက်ပံ့လို့လည်းမရဘူ
းထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာဖမ်းဆီးခံရပြီးတော့အကျဉ်းတောင်တွေကနေလွတ်ရစေပြီးပြန်လွတ်လာသူအလုံသမား130ကျော်ကိုပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအာဏာပိုင်တွေကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်လည်ပို့ဆောင်လိုက်တာပါထိုင်းနိုင်ငံကနေအခုတစ်ချိန်ပြန်ပို့လိုက်တဲ့အထက်မှာအမျိုးသမီး33ဦးနဲ့အမျိုးသား69ဦးပါဝင်တယ်လို့ပြောပါတယ်ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးလွတ်ရစေတဲ့မြန်မာနိုင်ငံသားတွေကိုမဲဆောင်မြဝတီမဲဆိုင်တာချီလေးရနောင်းကော့တောင်းလမ်းတွေကနေပြန်လည်လွှဲပြောင်းပေးလိမ့်ရှိပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာစနေနေ့ကဝင်ကြီးချုပ်ဟောဝင်ကြီးချုပ်ဟောင်းအီမရာခန်ရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချိန်မှာခန်းကိုထောက်ခံသူတွေနဲ့ရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပြီးရဲတွေကမျက်ရည်ယိုပုံးတွေတုံးပြီးဖြိုခွဲခဲ့ပါတယ်။ဒါအပြင်လူပေါင်း62ဦးကိုဖမ်းဆီးခဲ့ကြောင်းပါကစ္စတန်ရဲရာရှိတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချိန်နေအိမ်မှာဝင်ကြီးချုပ်ဟောင်းခန်းရှိမနေပဲသူ့ကိုဆွဲထားတဲ့အမှုအတွက်တရားရုံးရင်ဆိုင်ဖို့မြို့တော်Islamabad ကိုထွက်ခွာသွားခဲ့ပြီဖြစ်ပါတယ်။ခန်းဟာဝင်ကြီးချုပ်တာဝန်ယူချိန်မှာနိုင်ငံတော်လက်ဆောင်ပစ္စည်းတွေကိုရောင်းချခဲ့ကြောင်းဆွဆွဲခံထားရတယ်လို့သူပိုင်ဆိုင်မှုတွေကိုဖုံးကွယ်ထားကြောင်းဆွဲချက်တင်ခံထားရတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့အမှုကြားနာမှုကိုတော့တရားသူကြီးကမက်လ30ရက်နေ့ကိုရွှေ့ဆိုင်းခဲ့ပါတယ်ရှင်။
အီကွေဒေါ်နိုင်ငံတောင်ပိုင်းနဲ့ပီရူးနိုင်ငံနယ်စပ်မှာပြင်းအား 6.8 ရှိတဲ့မက်ဂနီကျူးရှိတဲ့ငလျင်တစ်ခုမနေ့ကလှုပ်ခတ်ခဲ့တာကြောင့်15ယောက်ထပ်မနေသေဆုံးသွားခဲ့ပါတယ်။အဲဒီသေဆုံးသူတွေထဲကအနည်းဆုံး13ယောက်ကတော့အီကွေဒေါ်နိုင်ငံကဖြစ်တယ်လို့ပြောပါတယ်။ငလျင်ကြောင့်လူနေအိမ်တွေအဆောက်အုံတွေနဲ့လျှက်စစ်တာအပီးလိုင်းတွေအတော်များများပြိုကျပျက်စီးသွားပြီးတော့ယာနဲ့ချီတန်းရရသွားတယ်လို့အာနာပိုင်တွေကပြောပါတယ်။ကယ်ဆယ်ရေးဖွဲ့တွေကတော့အပျက်စီးပုံအောက်မှာပိတ်မိနေတဲ့သူတွေကိုလိုက်လံရှာဖွေနေသေးဖြစ်ပါတယ်ခင်ဗျာ။
ဒါကတော့တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုရနိုင်နဲ့အတူတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေတဲ့တမီရည်ရွယ်ချက်ရှိရှိနဲ့ရှို့တဲ့မီးဘေးအန်ဒီယအပါဝင်သဘာဝဘေးအန်ဒီယနဲ့လှုပ်ကြံတက်ပြတ်မှုအကျန်းဖက်အန်ဒီယတွေကသတိပြုကာကွယ်နိုင်ရေးရိုဟင်ဂျာလူငယ်တွေဘက်ကကိုမိသားစုကိုပတ်ဝန်းကျင်လူမှုအခြေပြုလုံခြုံရေးစနစ်တွေနဲ့ဝိုင်းဝန်းကာကွယ်စောင့်ရှောက်ပေးနေကြတယ်လို့ရိုဟင်ဂျာတွေကပြောပါတယ်။အခုလိုဒီလူငယ်တွေကိုယ်တိုင်ဒီဒုက္ခသည်စခန်းတွေမှာကိုထုခိုတဆောင်ရွက်လှုပ်ရှားနေမှုတွေနဲ့ပတ်သက်လို့ရိုဟင်ဂျာလူငယ်တပ်ပုံစီယာဆာဟက်စီယာကို VOA မြန်မာပိုင်းကမက်ဆုမွန်ကနေ Skype ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရအောင်ပါရှင်။
ဒီပြီးခဲ့တဲ့မတ်လအစောပိုင်းတုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာမီးလောင်မှုအကြီးအကျယ်ဖြစ်ခဲ့တယ်ပေါ့နော်ဒုက္ခသည်လည်း 12,000 နီးပါးလောက်ဒီလိုမီးပေးဒဏ်တင့်ခဲ့ရတယ်ဆိုတော့ဒီမီးပေးဒဏ်တင့်တဲ့ဒီဒုက္ခသည်တွေအတွက်ကိုကိုစီရာတို့လူငယ်ရိုဟင်ဂျာလူငယ်တွေစုပြီးတော့မှလိုက်ပြီးတော့ကူညီပေးနေရရှိတယ်ထောက်ပံ့ပေးနေရရှိတယ်လို့သိရတော့အဲ့ဒီလုပ်ပေးနေတဲ့အခြေအနေလေးတစ်ချက်ပြောပြပေးပါနောက်ဒုက္ခသည်တွေရောဘာအခက်အခဲတွေနဲ့ကြုံနေရတာတွေကိုတွေ့ခဲ့ရပါလဲရှင
်ဟုတ်ကဲ့ပါဆရာမကဲမှာလူရကွန်အင်းသူတို့အင်းတွေဆုံးရှုံးသွားလို့အင်းတွေပြန်ပြီးတော့ဆောက်နေရပါတယ်NGO တွေက IUN Boss IUN ရဲ့ BDRCS IFRC ပေါ့သူတို့ကအင်းဆောက်ပြနေပါတယ်သူတို့ကရာကြီးတိတ်ပေါ့ဝါနဲ့ပြီးတော့ပလတ်စတစ်ဟိုတာပူလင်ပေါ့မူကာအဲ့တော့လည်းရာကြီးအင်းတွေဆောက်ပြနေပါတယ်ပြီးတော့သူတို့မှဟိုလူတွေကအကုန်သူတို့မှအရင်ကချိခဲ့တဲ့ပစ္စည်းတွေသူအဝတ်အစားတွေပါသူတို့ဟိုစားနေကတွေပါအကုန်ပစ္စည်းတွားခဲ့လို့သူကအကုန်လုံးကိုနေပြီးတော့အဆက်ကနေပြင်ပြီးတော့ဆူဆောင်းနေရပါတယ်သူတို့အချင်းတွေကအခုဟိုအရင်ကိုဆိုရင်ဘောကောင်းတာမျိုးအရင်ကိုအကဲကဲတွေနဲ့ဂျုံနေရပါသူတို့ကပြီးတော့လူတွေကတက်တောင်းနဲ့ကြောက်တောင်းနေပါလို့ရှိပါတယ်ဟိုဒီလိုအင်းသူအင်းတွေပစ်စစ်ကြတာပေါ့
ဟုတ်ကဲ့ဆရာ
မြင်လို့ပါတို့အဲ့မှာကလေးတွေကနေပြီးတော့ပို့ပြီးတော့ခက်ခဲတွေနဲ့ကျွန်နေရပါတယ်ကလေးတွေကအဝိဆက်တွေမရှိဘူးသူကဝိဆက်တွေကပုံမြင်လို့သွားလို့ပြီးတော့ရာတီဦးတို့ကလည်းအရင်ပို့လို့ရောက်တာပြင်းနေတာမျိုးအများကြီးပ
ါဟုတ်ကဲ့ဒီ
လိုမှာတာပင်ချုံတွေမျိုးလုံးသွားတယ်ပြီးတော့ဟို second တွေမျိုးလုံးသွားတယ်စေယုံတွေအဲ့တော့ပိုပြီးကက်ကက်နေတာပါအဲကျွန်တော်လူငယ်တွေကနေပြီးတော့ကျွန်တော်ဒီမှာကမ်းမှာတခြားcost bazaar တော့ကတည်းကတခုလုံးမှနေလူငယ်တွေကကျွန်တော်ကိုယ်တိုင်ဟိုစိုက်ပေးပြီးတော့သူများစီကနေပြီးတော့တော့ပေါ်ပြီးတော့ဒီညကျွန်တော်တို့ယူရိုဟင်ဂျာနိုင်ငံချမှနေတဲ့ယူရိုဟင်ဂျာအကိုတွေပေါ့အကိုတွေအမတွေအများကြီးရှိပါတယ်ကျွန်တော်တို့နဲ့အစ်တွေရှိတဲ့မျိုးဟို Facebook ကနေပြီးတော့ WhatsApp ကနေကျွန်တော်တို့ကိုဆက်သွယ်ပြီးတော့သူတို့စီကနေအကူအညီတောင်းပါတယ်ဒီမီလွန်တော်တဲ့ကမ်းမှာရှိတဲ့လူတွေကိုကူညီဖို့အတွက်ပြီးတော့သူတို့ကလည်းစိုက်ပြပါတယ်သူတို့ကရတဲ့လို့ပေါ့သူတို့ကကွန်ဆက်ပြီးကျွန်တော်ကအဲ့ဒီရရလာတဲ့အဲ့ဒီရလာတဲ့ topping ရဲ့တွေနဲ့ကျွန်တော်သူတို့ကိုအဝိဆတွေပြီးတော့အဲစင်တွေပြီးရင်ပနဲ့တွေပြီးရင်ဟိုအင်းတုံးပစ္စည်းတွေတခြားပစ္စည်းတွေကျွန်တော်ဝယ်ပြီးတော့ကျွန်တော်ရတဲ့လို့သူတို့ topping ပေးနေတာပါ
အဲ့တော့အခုဟုတ်ကဲ့အခုလောအဲ့လိုမျိုးအခုဒီကိုစီရာတို့ရိုဟင်ဂျာလူငယ်တွေကဥဆောင်ပြီးတော့မှလိုက်ပြီးတော့ကူညီပေးနေတယ်ပေါ့ဆိုတော့သူတို့အတွက်အခုလိုက်ပြီးကူညီပေးတဲ့အခါမှာအဓိကဘာအခက်အခဲတွေရောရှိပါလဲရှင်
တန်နိုင်တဲ့လူတွေကလည်းနည်းနည်းပဲအများကြီးမဟုတ်ပါဘူးပြီးတော့ကျွန်တော်ဟိုနိုင်ငံခြားကနေနိုင်ငံခြားကနေ topping ကြီးတွေကောက်တာရှိမှလည်းတခြားလူတွေ topping ရှိရင်လည်း topping မို့နီလည်းပြပါဘူးကျွန်တော်ကအဲ့ဒီသူတို့ top bench နဲ့ငွေတွေကိုလက်ကံဘွားအတွက်အဆင်မပြေပါဘူးပေါ့
သူတို့ကိုလောလောဆယ်ဘာလုပ်ပေးဖို့ရောလိုအပ်မယ်လို့ထင်လဲရှင်သူတို့အတွက်ကိုအဓိကအရေးပေါ်ပေါ့နော်ကုညီကယ်ဆယ်ရေးတွေအဓိကသူတို့လောလောဆယ်မှာဘာအခက်အခဲရှိလဲသူတို့ဘာတွေလုပ်ပေးဖို့လိုအပ်ဖို့လိုအပ်တာတွေရှိတယ်လို့မြင်ခဲ့ပါလဲရှင်လိုက်ကူပေးနေတဲ့အချိန်မှာ
သူတို့ကအဝိဆတွေသူတို့စာနေကတွေအကုံဆုံးရှုံးသွားတဲ့ဆိုတော့သူတို့အဲ့ဒီအဝိဆတွေစာနေကတွေအမြင်ဆုံးရဖို့လိုပါတယ
်ဟုတ်ကဲ့ရှင်ကျွန်မနောက်တစ်ခုမေးချင်တဲ့ဟာကအခုဒီဖြစ်သွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီအခုနောက်ဆုံးမီးလောင်မှုကဒါကရှို့မီးဖြစ်တယ်ပေါ့နော်ဒီအဖွဲ့အစည်းတစ်ခုကနေပြီးရွေချက်ရှိရှိနဲ့မှရှို့တဲ့မီးတစ်ခုဖြစ်တယ်ဆိုပြီးစုံစမ်းသိရှိရတယ်ဆိုပြီးတော့မှဒီကြေညာချက်တွေထုတ်ပြန်တာရှိတယ်သက်ဆိုင်ရာအာဏာပိုင်တွေကရောကုလသမဂ္ဂအဖွဲ့အစည်းဘက်ကရောဆိုတော့အဲ့လိုမျိုးဒီရှို့မီးတွေဖြစ်တယ်ဒုက္ခတွေထောင်နဲ့တောင်းနဲ့ချီပြီးတော့ဒုက္ခရောက်ကြတာရှိတော့နောက်ဒါမျိုးမဖြစ်အောင်လို့ဆိုပြီးတော့ဒီကို အာဇီရာတို့လူငယ်တွေဘက်ကလည်းဒီကမ့်ထဲမှာလုံခြုံရေးတွေဝိုင်းပြီးတော့တာဝန်ယူကြဖို့စောင့်ကြည့်ကြဖို့ဆိုပြီးလုပ်နေလို့သိရတယ်ဆိုတော့ဒါမျိုးနောက်ထပ်ဒါမျိုးမတော်တဆပဲဖြစ်ဖြစ်တမင်ရှို့တဲ့မိပဲဖြစ်ဖြစ်ပေါ့နော်ဒုက္ခတွေတွေထိခိုက်မှုမဖြစ်အောင်ဘာတွေကိုစီရာတို့လူငယ်တွေဘက်ကရောလုံခြုံရေးပိုင်းဆိုင်ရာမှာအဝိုင်းပြီးတော့မှအာကူညီဆောင်ရွက်ပေးနေတာတွေစောင့်ကြည့်ပေးနေတာတွေရှိလဲအဲ့ဒါလေးလည်းနည်းနည်းရှင်းပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်လူငယ်တွေကလုံးလျက်တာမျိုးဆိုရင်ကျွန်တော်ကလူတွေကိုရတဲ့လို့ပြောပြပါတယ်ဒီလိုမင်းလုံပြီးတော့စွန့်ကျွန်းသွားတတ်ခြင်းတွေကရင်းဆိုးလို့ဒီလိုမင်းလုံပါလို့မကောင်းတာမျိုးဒီလိုမင်းမလုံနောက်တဲ့နောက်တော့ကျွန်တော်ဒီလိုမင်းမလုံဒီလိုမင်းဆိုးလို့မရအောင်ကိုအင်ကိုကိုနေရကိုရတဲ့လို့စွန့်ကျော်ပေးရမယ်ဆိုပြီးကျွန်တော်က awareness လောက်ပါတယ်အဒီမှာလူတွေကကိုကင်းကိုကိုစကင်းကိုကိုကလူတွေကကိုတိုင်းဆောင်းချောပြီးတော့ဒီလိုမရှိလို့မရအောင်တခြားလူတွေလာပြီးတော့မရှိလို့မရအောင်ဆောင်းချပေးနေတာမျိုးဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလို VOO ဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကိုစီရဟုတ
်ဒါကတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်အခုတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်မှာပါဒီလမက်ရှလာအစောပိုင်းတုန်းကဆိုရင်စကိုင်းတိုင်းဒီတာတိုင်းရွာမှာအရက်သား18ဦးနဲ့ရှမ်းပြည်နယ်ပင်လောင်းဒေသကနန်းနင်းရွာဘက်မှာဆိုရင်အရက်သား30နီးပါးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပါတယ်စစ်ကောင်စီလက်အောက်မှာအရက်သားတွေကိုပြစ်မှတ်ထားတဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဘာကြောင့်ဆူဆူရွရွာဖြစ်နေပါသလဲဘသူတွေမှာတာဝန်ရှိပါသလဲကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေအထောက်အထားမှတ်တမ်းပြုစုနေသူတွေရဲ့ပြောဆိုချက်တွေကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာအရက်သားတွေကိုပြစ်မှတ်ထားပြီးအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့အခြေအနေတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတင်းမှာဇက်တိုက်လို့ဖြစ်ခဲ့ပါတယ်အထူးသဖြင့်ရှမ်းပြည်နယ်ကနန်းနင်းကျွေးရွာနဲ့စကိုင်းတိုင်းကတာတိုင်ကျွေးရွာတွေမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိစ္စရပ်တွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာအရေးတည်ယူဖော်ပြခြင်းခံခဲ့ရပါတယ်ဒီဒေတာတွေဟာဆိုလို့ရှိရင်စစ်အာဏာသိမ်းမှုကိုအပြင်းထန်ဆန့်ကျင်တဲ့ဒေတာတွေဖြစ်ပါတယ်။ဒါကြောင့်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုနဲ့တရားမျှတမှုရရှိရေးအတွက်ကိုယ်တိုင်မျက်မြင်ကြုံတွေ့ရသူတွေမိသားစုဝင်တွေကတောင်းဆိုကြောင်း NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။အခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့သက်တည်အထောက်အထအချက်လက်တွေကိုကောက်ယူစုဆောင်းနေတဲ့အဖွဲ့အစည်းတွေကနေဘာတွေတွေးရှိခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်အစီအစဉ်မှာတင်ပြဖို့ရှိပါတယ်ရှင
်။ဒီနေရာမှာကကျွန်တော်တို့ဒီရွာသားတွေကိုတော့ကျွန်တော်တို့ရဲ့မှတ်တမ်းမှတ်ရမှာတော့ Future Policy Committee တပ်ဖြတ်မှုဖြစ်တယ်။ဖြစ်လို့ဆိုပြည်ထဲလိုက်တဲ့ကြီးစံတွေကျွန်တော်ဒီတပ်ဖြတ်လိုက်တဲ့အခြေအနေတွေအလုံးဒီအရက်သားတွေကိုရဲရဲဆက်ဆက်ပေါ့နော်။ကြောင်ရဲ့နေရန်နောက်မှာပေါ့နော်။ဒီထုနဲ့ထားရတယ်ပေါ့နော်။ချေမတန်ရဆိုရင်သူတို့ရဲ့ကြောကုန်းတွေမှာကဒီဟိုချီရတွေပေါ့နော်။နောက်ဒီဆေးလေးမိတုထားတဲ့အရာတွေတချို့ရဲ့ခြေလုံးမှာဆိုရင်တော့ဒါရိုက်ချိုးထားတဲ့အရာတွေပေါ့နော်။လက်တွေမှာဆိုရင်ရိုက်ချိုးထားတဲ့အရာတွေကိုကျွန်တော်တို့သိရှိရထားတယ်ပေါ့နော်။အဲ့ဒီဟာအကြောင်းလို့သူတို့တွေကရဲရဲဆက်ဆက်ပေါ့နော်။ဒါနှိမ့်ဆက်ခံရတယ်။ပြီးမှပေါ့နော်။ဒီခေါင်းတွေမှာပေါ့နော်။သူတချို့ဓာတ်တွေကတော့ဒီဟိုဘယ်လိုကောင်းလဲပစားပေါ့ဗောနော်တနားတွေတိတ်ပြီးမှပြစ်တခံရတဲ့အခြေအနေမျိုးတွေပေါ့နော်ဒီရုပ်လောင်းတွေတွေ့ရတယ်ပေါ့နော်ဆိုတော့ဒါကတော့ဆရာဝန်တွေဘက်ကဒီ identify လုပ်ထားတဲ့ရလာတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျာဟု
တ်ဒါကတော့နန်းနိန်ချွေးရွာဘုံကြီးကျောင်းမှာမတ်လ17ရက်နေ့ကတန်ခါတော်၃မအပါဝင်အရက်သား22ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုတွေ့ရှိခဲ့ရတဲ့ကီရင်နီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ဘီတူးက VOE ကိုပြောသွားတာပါကွန်ဗီတူးရဲ့ပြောကြားချက်ထဲမှာပြစ်ဒဏ်ခံရသူတွေနားမှာတွေ့ရှိရတဲ့ကြီးစံတွေဟာမြန်မာစစ်တပ်တုံးနဲ့ကြီးစံအမျိုးအစားတွေဖြစ်တဲ့အတွက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တဲ့ဆိုရက်ဆွဆွဲချက်ကိုအတည်ပြုနိုင်တယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကနန်းနင်းကျွေးရွာကနေထွက်ခွာသွားပြီးတဲ့နောက်မတ်လ12ရက်နေ့မှာ KNDF နဲ့ဒေသခံပအိုတိုင်းရင်းသား PDF တပ်ဖွဲ့တွေဟာဖုန်ကြီးကျောင်းကိုရောက်ရှိလာပြီးအရက်သားတွေတပ်ဖြတ်ခံထားရတာကို တွေ့ခဲ့ရတယ်လို့ခွန်မီတူကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်နင်းဖုန်ကြီးကျောင်းမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုခဲ့ပေမဲ့အဖွဲ့အချင်းချင်းလုံရက်တာဖြစ်ပြီးတပ်မတော်ကိုဆွဆွဲတာသာဖြစ်တယ်လို့ VOA ကိုမက်ရှလာဆက်နေရနေကအခုလိုတုံ့ပြန်ခဲ့ပါတယ
်။မက်ရှလာလောက်ကနေမက်ရှလာဇန်ပေါ့နော်ဖေဖော်ဝါရီလလုံလောက်ကနေစပြီးတော့ကျ MPP နဲ့ KND ရဲ့ပေါ့ဒီကအဖွဲ့တွေကတော့အတံပဲအဖွဲ့တွေကတော့ပိုးဒေတာပဲမှာပိုးပြကြအဖြတ်မောက်လုံးဝတွေလောက်လာတာတော့ကျွန်တော်တွေ့ရတယ်။နိုင်ငံတော်ဒေဝင်ပဲစည်းဖြစ်တဲ့ပိုးပြည်သူစစ်တီပိုးဒေတာမှာရှိတယ်ကျွန်တော်ပြည်သူတွေနဲ့ပူးပေါင်းပြီးကြကျွန်တော်တို့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးဆောင်ရွက်ခဲ့တာရှိပါတယ်။အဲဒီမှာတော့ပင်လောဆောင်ကြောင်းဒေတာနန်းနေရောပေါ့။အဲဒီမှာအချို့သောပိုးကျွန်တော်တို့ခွဲထွက်အဖွဲ့တွေပေါ့ခွဲထွက်အဖွဲ့တွေနဲ့အဲ KND ရဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်။အဲအဲဒီမှာတော့ကိုယ့်ရဲ့နေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်။ဖြစ်စဉ်တွေရှိခဲ့တဲ့နေရာမှာတော့ကမ္ဘောဒီးယားနဲ့ကတော့ကျွန်တော်တို့တရားနယ်လုံခြုံရေးဆောင်ရွက်နေရတဲ့ပုံဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ဗျ။အဲဒီမှာကျွန်တော်တို့တည်ဆုံမှုတွေရောက်ဆိုလည်းရှိတယ်ဆိုတာကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့ချင်းချင်းဖြစ်ပြီးတော့ကမ္ဘောကနေလောက်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ
်။အခုလိုဗိုလ်ချုပ်စော်မင်းထွန်းတုံ့ပြန်ချက်နဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ပီဒူးရဲ့အမြင်ကတော့
ဗိုလ်ချုပ်စော်မင်းထွန်းကဟိုအမျိုးမျိုးပြောနေတယ်ပေါ့နော်။စော်မင်းလုံးကဟိုတခုနဲ့တခုပြောတဲ့ဟာတွေကမကက်ညီဘူး။နောက်ဒီလိန်တဲ့ဟာကတပူးတပူးပေါ့နော်ပေါ်နေတဲ့အနေအထားမျိုးပဲပေါ်လွင်တယ်ပေါ့နော်။သူတို့ပထမဆုံးကတော့ဒါသူတို့တလိုက်တယ်လို့ပြောပြီးမှနောက်တခုမှပေါ့နော်အင်တာဗျူးတခုမှကြတော့ဒါ KNDF ကနေမတတယ်ဆိုတဲ့ဟာမျိုးပြောတယ်ပေါ့နော်။နောက်တခုကတော့အချင်းချင်းတပ်ဖြတ်ကြတယ်ဆိုတဲ့ဟာမျိုးတွေအမျိုးမျိုးပြောနေတဲ့ပုံမှာကတော့ဒါအင်မတန်မှဒီဟိုဘယ်လိုပုံလဲအချက်လက်ပုံမှာပြောတာမျိုးမဟုတ်ပဲနဲ့ဒီလိန်လေပြောဖို့ကြိုးစားတယ်ပေါ့နော်အမျိုးဖြစ်နေတယ်ပေါ့နော်ဒီကိစ္စမှာကတော့စစ်ကောင်စီဘက်ကတော့လုံးလုံးလည်းလားတာဝန်ရှိတယ်လို့ကျွန်တော်တို့သိရှိထားတယ်ပေါ့နော်စစ်ကောင်စီဘက်ကတမတတ်ရင်ပေါ့နော်ဒါဒီသူတို့ကြံခဲ့တဲ့ဒီအုပ်ထုပ်တွေပေါ့နော်ကြံခဲ့တဲ့အင်ဂျီတွေအနေထားကိုကြည့်ရင်တော့ဒါစစ်ကောင်စီဘက်ကအန်တာကြီးရသေးဝင်ရောက်လာပြီးမှတတ်ဖြတ်တယ်ဆိုတာကိုကျွန်တော်တို့ဟိုတွေ့ရှိရတယ်ပေါ့နော်။နောက်တစ်ခုကတော့ဒီလိုတတ်ဖြတ်မှုကိုကျွန်တော်တို့ကလုပ်စားအကြောင်းမရှိဘူးပေါ့နော်။မဖြစ်လို့ဆိုတော့ကျွန်တော်တို့တရွာသေးသားတွေဖြစ်တယ်ပေါ့နော်။ဒီ KN နဲ့ပို့ဦးတွေကသူတွေပဲအရှင်သွဲနေထိုင်တဲ့လူတွေဖြစ်တယ်ပေါ့နော်
။စစ်ကောင်စီရဲ့ Telegram အကောင့်ဒီမှာလဲနန်နိန်ကျွေးရမှာအစုလိုက်ပြုံလိုက်တတ်ဖြတ်ထားတဲ့ဓာတ်ပုံတွေကို KNDF နဲ့အခြားဒေသခံအဖွဲ့အစည်းတွေမထုတ်ပြန်ခင်အစောဆုံးတင်ထားခဲ့တာကိုတွေ့မြင်ခဲ့ကြရတာပါဒီမတိုင်ခင်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်မှာနန်နိန်ရွာအနီးနယ်မြေတဝိုက်စစ်တပ်ဟာ KNDF နဲ့မဟာမိတ်ဒေသခံပအိုးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါအထူးသဖြင့်ဘုံကြီးကျောင်းမှာခိုးလုံနေတဲ့အရက်သားတွေကိုစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သူတို့ဘက်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့စစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ရတာလို့ခွန်ဘီဒူးကဆိုပါတယ်။ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပအိုးအမျိုးသားများအဖွဲ့ PNO ဦးဆောင်ပြီးတောင်ကြီးမြို့မှာမတ်လ15ရက်နေ့ကဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာ KNDF နဲ့ဒေသခံ PDF တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုရက်ဆွဆွဲချက်တွေနဲ့ပတ်သက်လို့ခွန်ဘီဒူးကအခုလိုတုံ့ပြန်ပါတယ်။ဆို
တော့ဒီနေ့ဒီချိန်မှာတော့ဒီအာဏာရှင်လက်ထက်မှာတော့ဘယ်သူမှဆန္ဒပြခွင့်မရတဲ့ချိန်မျိုးမှာဒီဟိုအဖွဲ့အစည်းတွေနဲ့တူပေါ့နော်ဟိုပြည်သူစုနဲ့တူဆန္ဒပြခွင့်ရတာကအံ့ဩစရာဖြစ်တယ်။နောက်ဒီအထောက်အထားမပါဘဲနဲ့ပေါ့နော်ဆွဆွဲချက်တွေပါတဲ့အရာတွေကိုပဲပေါ့နော်ဒီရဲမှာကြွေးကြော်မှုတွေကိုတွေ့ရတယ်ပေါ့နော်။ကျွန်တော်တို့ဘက်မှာကတော့ဒီရဲမှုခင်ရဲထောက်သားတွေရောဆရာဝန်ရဲထောက်သားတွေရောနောက်ဒီကြီးရွာဘက်မှာပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်နေတဲ့ချိန်မှာတွေ့ရှိထားတဲ့အလောင်းတွေအလုံးပေါ့နော်ကျွန်တော်တို့ဗီဒီယိုမှတ်တမ်းတွေရှိတယ်အကြီးရွာကိုပုံကျဲတာကလည်းစစ်ကောင်စီဖြစ်ပုံကအဲ့ဒီဗီဒီယိုမှတ်တမ်းတွေအလုံးလည်းရှိတယ်ပေါ့နော်ပြီးရင်တော့အဲ့ဒီမှာစစ်ကောင်စီတွေဘက်ကပေါ့နော်ကျွန်တော်တို့ရဲ့ဂျာမှာတိုက်ပွဲဖြစ်ပြီးမှကြံခဲ့တဲ့ဒီသူတို့ရဲ့ဗက်တစိတ်တွေသူတို့ရဲ့ဒီအုတ်ထုပ်တွေကိုကနေပြီးတော့ပေါ့နော်ဒါကျွန်တော်တို့တက်တည်အများကြီးပေါ်ထုတ်နိုင်တယ်အလောင်းပေါ်မှာပေါ့နော်အလောင်းကူပေါ်မှာရောက်နေတဲ့ကြီးဆန်လေးမျိုးစားလေးဖြစ်တဲ့ဒီစစ်ကောင်စီရဲ့ကပတ်ဆပေါ့နော်ကပတ်ဆကြီးဆန်အခွန်လေးပေါ့နော်အလောင်းလို့ပေးမှကြပြီးမှကြီးဆန်လေးကတော့ကိုထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီးသားဖြစ်ပါတယ်အဲ့တော့ဒီဟာတွေအလုံးကကျွန်တော်တို့မှာခိုင်လုံတဲ့သောက်သားရှိရယ်ဒီထက်ပိုပေါ့နော်စုံစမ်းစစ်ဆင်တဲ့ပုံစံလေးကျွန်တော်တို့ချင်းမြေးပေါ့နော်ချပြနိုင်ပါတယ်ခင်ဗ
ျဒီနေ့မက်ရှလာအစောပိုင်းမှာစကိုင်းတိုင်းဒေသကြီးဘက်စကိုင်းနဲ့မြင်းမူမြို့နယ်တွေဘက်မှလည်းအရက်သားတွေစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေရှိခဲ့ပြီးအထူးသဖြင့်မက်ရှလာတရက်နေ့ကစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်စီးနင်းခဲ့တဲ့တာတိုင်ကျေးရွာမှာ အရက်သား18ဦးရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့ဓာတ်ပုံတွေကိုဆိုရှယ်မီဒီယာသတင်းတွေမှာမြင်တွေ့ခဲ့ကြရပါတယ်။အဲ့ဒီတည်းမှာစစ်ကောင်စီတပ်တွေတစကံဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အမျိုးသမီး3ဦးဟာတပ်ဖြတ်ခြင်းမခံရခင်မှာမတရားပြုကျင့်ခံခဲ့ရတဲ့အနေအထားတွေ့မြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေက VOE ကိုပြောပါရယ်။အဲ့ဒီတည်းကအသက်43နှစ်အရွယ်မဆွေဆွေဦးရဲ့ခင်ပွန်းဖြစ်သူကိုမောင်စောကသူ့အမျိုးသမီးရုပ်အလောင်းကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အခြေအနေကို VOE ကိုခုလိုပြောပါရယ်
။ကျွန်တော်မျက်စိနဲ့မြင်ရတာတည့်ရစီအတွင်းပေါ်လေးတွေပြေပေါ်လေးတွေပြည့်ကြဟာလေးတွေပေါ့နော်။ပြေပေါ်လေးတွေပြုတ်တယ်လက်နဲ့ကုတ်တဲ့ဟာလေးတွေပြည့်တယ်ကြာဒီပါလေ။ကျွန်တော်မြို့သမီးရဲ့လို့ရင်မှာပေါ့ဗျာမစက်တန်းပြောရရင်တော့လို့ရင်မှာလည်းလက်ကိုရာတွေပြည့်တယ်ဗျာလက်ကိုရာပြည့်တော့ဒီအောက်မှာလည်းသစ်ခင်မာကြီးရလည်းကျွန်တော်တို့တုံ့ပြန်ပြီးကြွားတယ်ဗျာဒီကျွန်တော်မြို့သမီးကိုအဲ့လိုတဲ့ဒီကျွန်တော်အနေနဲ့ဘယ်လိုမှဟိုအကျဉ်းအောင်ဖြစ်နေတာဗျာဘယ်လိုမှအစီအစဉ်ရမကြည့်နိုင်လို့မှာအခုလေးစစ်စင်းရကျွန်တော်ကျွန်တော်မိမလက်ဆုံးတော့ကျွန်တော်တော့တာလည်းမိနေအလိုလေးထမ်းသွားမယ်ကျွန်တော်တို့စဉ်းစားနေတယ်ကျွန်တော်တို့လောရတာကလည်းဒီငါးပန်းလုံးကဒီခဏလေးမှနေစားရတယ်တောင်းလို့ရတယ်တောက်တစ်ခေါက်လေးနေဆဲဟွာပေါ့လေပဲလေးကျမှ3လေးတောင်းလောက်ရတာပဲတာတိကြီးနဲ့ဒီစစ်စလာကျွန်တော်တက်လာလေးပြည့်လို့ကျွန်တော်ဒီအဲ့လိုလည်းမရဘူးစားရမှာဖြစ်နေ
ချင်းရသူတာသမီ3ဦးလဲလက်ရှိဘေးလွရာတောတောင်တွေထဲမှာပုံအောင်နေကြရစေဖြစ်တယ်လို့ကိုမောင်စောကပြောပါတယ်။အရက်သားတွေတက်ဖြတ်ခံရတဲ့ကိစ္စရက်တွေတိုင်းမှာစစ်ကောင်စီဘက်ကတုံ့ပြန်လေးရှိတာကနှစ်ဖက်ထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်တဲ့အတွက်တံပြန်နှိမ်နင်းတာဖြစ်တယ်လို့ပြောဆိုထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဘက်က9ဦးထက်ပိုပြီးအရက်သားတွေကိုအစုလိုက်ပြုံလိုက်တက်ဖြတ်မှုတွေဟာ64ချိန်တည်းမနည်းရှိခဲ့ကြောင်းNUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOE ကိုပြောပါတယ
်ပထမဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီက UN ချက်အမျိုးမျိုးတော့ရှိနိုင်ပါတယ်ပထမဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကြိုက်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေနှီးမျိုးစုံနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကငါတို့အသေးတက်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ဒီတွေ့မြတ်လူအကုန်လုံးကိုချိန်မုံးမယ်ဆိုတဲ့အတန်ထုတ်လိုက်တာဖြစ်ပါတယ်အဲ့
တော့ NUG ကိုရိုင်းကလည်းဒီလိုဆိုးရွားလာတဲ့အခြေအနေတွေကိုကိုရိုင်းတွေ့ကြုံခဲ့ရတဲ့လူတွေအသက်မသေးပဲလွတ်မြောက်လာတဲ့သူတွေနဲ့ဟိုမေးမြန်းထားတာတွေလည်းရှိတဲ့အခါကျတော့ဒီလိုသူတို့ဖြစ်ခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီတရားမျှတမှုဆိုရင်မျှော်လင့်ချက်ပေါ့နော်သူတို့ဘက်ကမျှော်လင့်ချက်တွေရောဘယ်လိုတွေ့ရလဲဘယ်လောက်ထိရဖို့ရှိမလဲရှင
်ဟိုကြုံတွေ့တဲ့သူတွေတွေ့ဆုံနိုင်ကျွန်တော်တို့မှာတဲ့င်းချက်လက်တွေရရှိတာကျွန်တော်တို့အကျိုးတစ်ခုပါနောက်တစ်ခုကကျွန်တော်တို့ဘာတွေ့ရလဲဆိုတော့မြန်မာပြည်သူတွေအထူးဖြင့်ခုနလိုရွာမီးရှုခံမိသားစုတွေတည်ဆုံးသွားလို့အချမ်းဖက်စစ်ကောင်စီကမျှော်မှန်းထားသလိုစိတ်သက်တည်ရင်းရိုက်သွားမလားဆိုတာလုံးဝမရှိပါသူတို့တွေရဲ့ပြောကြားတဲ့ချက်ကကျွန်တော်တို့အတွက်ပိုတော်အားရှိတယ်ဘာလဲဆိုတော့သူတို့ဒီလိုမျိုးဖိနှိပ်လေးလေးပုံမှုပြီးတော့တွန်းလှန်လေးလေးဖြစ်တယ်ဆိုတော့အညာသူအညာသားတွေရဲ့ရေးရတောက်စကားတွေတိုင်းရင်သူတိုင်းရင်သားတွေရဲ့ကြောကြတဲ့အချက်တွေကသူတို့ရဲ့စိတ်သက်ပိုင်းဆိုင်ရာကိုဖော်ပြနေသလိုအချမ်းဖက်စစ်ကောင်စီကငါတို့အကြောက်တရားနဲ့ချင်းချောက်ပြီးအုပ်ချုပ်ရင်ကြောက်သွားမယ်ဆိုရက်တွက်ကင်းကမှားရွံ့နေဆိုတာပြပါတယ်ခင်ဗျအဲ့တော့အချမ်းဖက်စစ်ကောင်စီကဘလောက်ထိအကြောက်တရားနဲ့ချင်းချုပ်ကိုစူးစမ်းပြည်သူတွေကတော့ခုနလိုချစ်တဲ့ကိစ္စတွေကိုပြန်လဲတွန်းလှန်ဖို့စိတ်သက်အခုချိန်ထိဆက်လက်ရှိနေတော့ပါပဲဒါပေမဲ့ညှော်လင့်ချက်ကပါလေအရေးတကြီးညှော်လင့်ချက်ကတော့အခုလိုမျိုးရရဆက်ဆက်လူခွေရင်မကဘူးရာဇဝမှုကျူးလွန်နေတဲ့အချမ်းဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအမြန်ဆုံးရက်ဆိုင်ပေးဖို့ဆိုတဲ့ immediate action ပေါ့နော်အဲ့ဒါကိုတောင်းပါလေအခုကာလမှာတရားမျှတမှုထော်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိတယ်ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားထော်ဆောင်ပေးဖို့အတွက်သူတို့ကအရန်လိုအပ်ပါတယ်။နောက်ပိုင်းဒါတွေမဖြစ်ဖို့အတွက်အချမ်းဖက်စစ်ကောင်စီဆိုတဲ့ institution တစ်ခုကမြန်မာနိုင်ငံမှာမရှိဖို့အတွက်ပြည်သူတွေကိုကာကွယ်ပေးတဲ့စစ်တပ်ပဲလို့ရှင်နေ။ပြည်သူတွေကိုတတ်ဖြတ်နေတဲ့စစ်တပ်မလို့ရှင်ဘူး။ဒါကိုအနာဂတ်မှာအကန့်ပေးပါဆိုတဲ့မျှော်လင့်ချက်တွေတွေ့ရပါတယ
်။မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နီယာ ဒါကတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်ဒီရဲ့အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗီဒီယိုမြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဒီနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါ။အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးကိုကာကွယ်ပေးရေးလှုပ်ဆောင်ဖို့မြန်မာအမျိုးသမီးရေးလှုပ်ရှားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုခဲ့ကြသလိုစစ်ရာဇဝတ်မှုတွေကျူးလွန်မှုအတွက်လည်းစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့တိုက်တွန်းခဲ့ကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေမြန်မာစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူများကတိုက်တွန်းတောင်းဆိုလိုက်တဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့ကုလလုံခြုံရေးကောင်စီကိုတိုက်တွန်းဆိုတဲ့သတင်းတစ်ပုဒ်ကိုမတ်လ23ရက်နေ့ VOA သတင်းမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂဆိုင်ရာနော်ဝေးနိုင်ငံကိုယ်စားလှယ်ရုံးကကမ္ဘာကထပြုစီစဉ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကအခုလိုပြောဆိုတိုက်တွန်းခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအမျိုးသမီးတွေအပါအဝင်မြန်မာလူထုပေါ်စစ်ရာဇဝတ်မှုတွေကျူးလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ကွယ်ပြုမထားဖို့မြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ကြေညာပေးဖို့နဲ့သူတို့ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေလူသားတို့ပေါ်ကျူးလွန်တဲ့ယာစုမှုတွေအတွက်မြန်မာစစ်ကောင်စီကိုနိုင်ငံတကာယာစုခုံရုံးကိုတင်ဖို့လဲမြန်မာအမျိုးသမီးရေးလှုပ်ရှားသူတွေကလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာတက်ရောက်ရှင်းလင်းခဲ့သူတဦးဖြစ်တဲ့မြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါ်မေစပယ်ပြူကကြားမှဒန်းသူရှိရေးအောင်မြင်ဖို့ဆိုရင်စစ်ဝါဒအဆုံးသတ်ရပါမယ်။ဒီစစ်တပ်ကပြစ်ဒဏ်ကင်းလွန်ခွင့်ရနေတာတွေအဆုံးသတ်ရမယ်လို့ကျမတို့မြန်မာအမျိုးသမီးတွေကယုံကြည်ပါတယ်။ဒီစစ်တပ်မှာအာဏာလက်ကမ်းရှိနေသရွေ့တော့အမျိုးသမီးအခွင့်အရေးနဲ့ကြားမှဒန်းတူမှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့ကျမတို့သိထားပါတယ်လို့ပြောကြားခဲ့ပါတယ်
။ CSW လို့ခေါ်တဲ့ Commission on the Status of Women အမျိုးသမီးအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ2023ခုနှစ်မတ်လ6ရက်နေ့ကနေ18ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။အဲ့ဒီ CSW ညီလာခံနဲ့ဆက်ဆက်အစည်းအဝေးတွေကိုမြန်မာအမျိုးသမီးအခွင့်အရေးတက်ကြလှုပ်ရှားသူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီနှစ် CSW ညီလာခံရဲ့ဆောင်ပုဒ်ကတော့ဤပညာကိုအသုံးချပြီးကြားမှတန်းတူညီညာရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးဖြစ်ကြောင်းသိရပါတယ်။ကျောင်းမှတန်းတူညီမျှရေးနဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်ရေးလို့ကုလသမဂ္ဂကဆိုပေမဲ့ဤပညာတိုးတက်မှုဟာနှစ်ဖက်သွားလို့ဖြစ်နေပါတယ်။ကိုဗစ်ကာလနဲ့စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းတော်လှန်ရေးကာလမှာတိုးတက်လာတဲ့ဤပညာနဲ့ Digital Platform ကိုထိထိရောက်ရောက်အသုံးချနိုင်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဤပညာနဲ့ Digital Platform ကိုအသုံးချပြီးတော်လှန်ရေးကိုပုံဖြတ်တာတွေတော်လှန်ရေးတွေအချက်အလက်တွေကို Social Media နဲ့ Smartphone တွေကနေရယူပြီးဖော်ထုတ်ဖန်ဆီးတာတွေရှိသလို Online ကနေတစ်ဆင့်အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတိုက်ခတ်မှုတွေလှုပ်ဆောင်တာတွေကိုလည်းကြုံတွေ့နေရပါတယ်
။စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကြာချိန်မှာဒီမိုကရေစီလိုလားတဲ့အမျိုးသမီးတက်ကြွလှုပ်ရှားသူတွေအပေါ်လူမှုကွန်ရက်စာမျက်နှာတွေကနေစနစ်တကျစော်ကားပြောဆိုမှုတွေကိုဖော်ထုတ်ထားတဲ့မြန်မာ Witness အဖွဲ့ရဲ့စစ်တမ်းကို BBC သတင်းဌာနကရရှိထားတဲ့အကြောင်း2023 January 28 ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီနေ့ BBC သတင်းမှာပဲတည့်ရက်ထဲတင်ကို chatbot ကနေ message အဆောင်906လောက်ဝင်နေတချို့ပြောဆိုချက်တွေဆိုရင်ကျွန်မရဲ့အသက်အန္တရာယ်အထိပါချိန်ကြောက်တာဒီနိုင်ငံရေးစကားတွေဆက်ပြောနေမယ်ဆိုရင်မင်းကိုတတ်ပစ်မယ်တနေ့တနေ့တပ်ပိုင်မီဒီယာတွေစစ်တပ်လော်ဘီတွေကနေပြီး chatbot ထဲကိုပို့တဲ့စာတွေကမနှဲဘူးကျမနဲ့အိတ်ချင်တယ်တို့ကျမကိုဖျက်ဆီးပစ်လိုက်မယ်တို့တတ်ပစ်လိုက်မယ်တို့ကလားမင်းမတို့ကလားမယားတို့ဆိုပြီးဆိုးဆိုးရွားရွားစုံနေတာပဲပို့ကြတယ်လို့အသက်28နှစ်အရွယ် NUG ရဲ့အမျိုးသမီး
လူငယ်နဲ့ကလေးတငယ်ရေးရာဒုတိယဝန်ကြီးမအီတင်စာမောင်ကပြောတဲ့အကြောင်းဖော်ပြထားပါတယ်ခုလက်တော်ကြောင့်တွေ့ခဲ့ရတဲ့စကိုင်းမြို့နယ်တွေကတာတိုင်ရွာအဖြစ်ပြက်ကိုအေရဝရီသတင်းဌာနကအာနာသိစစ်တပ်မတိန်ကျလူသက်နေသည့်ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတဘုတ်ဖော်ပြခဲ့ပါတယ်အဲ့ဒီစောင်းမမှာထုတ်ပြောဖို့မဝေရဲလောက်အောင်ကိုရုပ်ပြဆင်ချက်ဖြစ်နေတယ်လို့သိဆုံးသူအမျိုးသမီးတူ ောင်းကိုခံခဲ့ရတဲ့စာတိုင်းရွာကအမျိုးသမီး၃ယောက်အကြောင်းကိုဖော်ပြထားပါတယ်CSW ညီလာခံကို WACM လို့ခေါ်တဲ့ Women Advocacy Coalition မြန်မာအဖွဲ့ကိုစားပြုတက်ရောက်ခဲ့သူတဦးဖြစ်တဲ့ဒေါခင်လေးကသူ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ CSW ရဲ့ site event မှာဤပညာထူးတက်မှုကြောင့်မြန်မာ့ຫນွေဦးတော်လှန်ရေးဟာအချိန်ဟုန်နဲ့ချိတက်နိုင်ခဲ့တာကိုလည်းမျှဝေပေးခဲ့ပါဗျ။အခြားနိုင်ငံကကိုယ်စားလှယ်တွေက AI လို့ခေါ်တဲ့ Artificial Intelligence အကြောင်းကိုဆွေးနွေးနေကြချိန်မှာကျမတို့ကတော့မြန်မာနိုင်ငံမှာTSM meeting မရတာအင်တာနက်ဖြတ်တောက်ခံရတာဒေတာအချို့ကလူငယ်တွေဟာသူတို့ဒေတာကလူခွင့်ရချိုးဖောက်မှုတွေကိုကဘာကြီးကိုသိရှိအောင်ပြောပြနိုင်ဖို့အတွက်အင်တာနက်ရှိတဲ့နေရာကိုခက်ခက်ခဲခဲသွားလာရတာတွေကိုမျှဝေရတာတော့ဝမ်းနည်းစရာကောင်းလာပါတယ်ကုလသမဂ္ဂရဲ့မြမအရေးဆောင်ရွက်မှုတွေဟာလုံးဝအားရစရာမရှိပါဘူးထို့အတူပဲနိုင်ငံတကာစာမျက်နှာမှာမြမအရေးဟာမေ့ပျောက်လူနေပါဖြစ်နေပါတယ်မြမနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအမျိုးသမီးနဲ့အမျိုးသမီးငယ်တွေအပေါ်မှာရက်စက်မှုတွေအကြမ်းဖက်မှုတွေကိုနိုင်ငံတကာကပုံမသိရှိပြီးထိရောက်တဲ့အရေးယူမှုတွေဆောင်ရွက်နိုင်အောင်အတွက်ကုလသမဂ္ဂ platform ကိုအသုံးပြုပြီးတင်ပြနိုင်ခဲ့ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီး483ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကတတ်ဖြတ်ခဲ့တယ်အမျိုးသမီး3125ဦးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတယ်အမျိုးသမီး122ဦးကိုစစ်ကောင်စီတပ်တွေကမရင်းကျစ်တပ်ဖြတ်မှုတွေအပါအဝင်လိန်ပိုင်းဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်လို့ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနအချက်လက်တွေကိုကိုးကားပြီး ARD ဆောင်းပါးမှာဖော်ပြထားပါတယ်။ဒါကြောင့်လဲဒီလိုစစ်ရာဇဝတ်မှုတွေအတွက်စစ်ကောင်စီကိုခုံရုံးတင်အရေးယူဖို့နဲ့မြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးတွေကာကွယ်နိုင်ဖို့ကြားမှဒန်းတူညီမျှမှုရဖို့ဆိုရင်မြန်မာနိုင်ငံမှာစစ်ဝါဒကိုအဆုံးသတ်ရမယ်လို့မြန်မာအမျိုးသမီးတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုခဲ့ကြကြောင်းပါခင်ဗျာ
။ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါ။အခုတော့ ISP မြန်မာမြင်ကွင်းကျအစီအစဉ်ကိုတင်ဆက်မှာပါ။2022ခုနှစ်ဧပြီလကနေနိုဝင်ဘာလအတွင်းမြန်မာတရုတ်ကုန်သွယ်ရေးစခန်း5ခုအနက်3ခုမှာကုန်သွယ်မှုအနည်းငယ်မြင့်တက်ခဲ့ပါတယ်။ ISB မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
2022ခုနှစ်ဧပြီလကနေနိုဝင်ဘာလအထိမြန်မာတရုတ်နယ်စပ်စခန်းတွေကကုန်သွယ်ရေးကိန်းဂဏန်းတွေကိုကာလတူနှိုင်းယှဉ်ကြည့်ရင်စခန်း5ခုတွေက3ခုမှသာအနည်းငယ်မြင့်တက်ခဲ့ပါတယ်။ရှမ်းပြည်နယ်ကချင်းရွှေဟော၊ကချင်ပြည်နယ်ကလွယ်ကျန်တဲ့ကံပိုက်တီစခန်းတွေမှာကုန်သွယ်မှုမြင့်တက်ခဲ့ပါတယ်။မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာဒုတိယအကြီးဆုံးဖြစ်တဲ့ချင်းရွှေဟော်မှာအမေရိကန်ဒေါ်လာ22တန်းကျော်မြင့်တက်ခဲ့ပါတယ်။လွယ်ကျန်မှာအမေရိကန်ဒေါ်လာ12တန်းကျော်နဲ့ကံပိုက်ဒီမှာအမေရိကန်ဒေါ်လာတန်း20နီးပါးမြင့်တက်ခဲ့တာပါ။ဒါပေမဲ့မူဆယ်စခန်းမှာအမေရိကန်ဒေါ်လာတန်း320ကျော်ကုန်သွယ်မှုလျော့ချခဲ့ပါတယ်။ကျိုင်းတုံစခန်းမှာတော့အမေရိကန်ဒေါ်လာ8တန်းနီးပါးလျော့နေခဲ့တာပါ။လက်ထက်စခန်း5ခုလိုရဲ့ကုန်သွယ်မှုကိုကာလတူနှိုင်းယှဉ်လိုက်ရင်အမေရိကန်ဒေါ်လာ289တန်းကျော်လျော့ချခဲ့ပါတယ်။စစ်ကောင်စီကထုတ်ပြန်ချက်တွေအရအခုဘဏ္ဍာနှင့်ရှစ်လတာအတွင်းမြန်မာတရုတ်ကုန်သွယ်ရေးမှာပင်လယ်ရေကြောင်းကနေအများဆုံးကုန်သွယ်ခဲ့ပါတယ်။ရှစ်လအတွင်းပင်လယ်ရေကြောင်းကုန်သွယ်မှုတန်ဖိုးကတော့အမေရိကန်ဒေါ်လာ 4.4 ဘီလျံကျော်အထိရှိခဲ့ပါတယ်။ဒါဟာစုစုပေါင်းကုန်သွယ်မှုရဲ့87ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။လက်ဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.8 ဘီလျံကျော်ရှိခဲ့တာပါ။ဒါဟာစုစုပေါင်းကုန်သွယ်မှုရဲ့29ရာခိုင်နှုန်းကျော်ပဲရှိတာပါ။ စစ်ကောင်စီရဲ့ကိန်းဂဏန်းတွေအရအခုပန္နာနှစ်၈လအတွင်းမှာမြန်မာနဲ့အိန္ဒိယနိုင်ငံတွေကြားနှိုင်းယှဉ်ရင်တရုတ်ထိုင်းနိုင်ငံတွေနဲ့အများဆုံးကုန်သွယ်ခဲ့ပါတယ်၈လအတွင်းမြန်မာနဲ့အိန္ဒိယနိုင်ငံတွေအကြားကုန်သွယ်မှုကအမေရိကန်ဒေါ်လာ၁၁ဘီလီယံကျော်ရှိခဲ့ပါတယ်တရုတ်နိုင်ငံနဲ့အမေရိကန်ဒေါ်လာ၆ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒီပမာဏဟာစုစုပေါင်းကုန်သွယ်မှုတန်ဖိုးရဲ့56ရာခိုင်နှုန်းလေးပါရှိခဲ့ပါတယ်ထိုင်းနိုင်ငံနဲ့တော့အမေရိကန်ဒေါ်လာ၄ဘီလီယံလေးပါကုန်သွယ်ခဲ့ပါတယ်စုစုပေါင်းကုန်သွယ်မှုရဲ့35ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့တတိယအများဆုံးဖြစ်ပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်860ကျော်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တော့အမေရိကန်ဒေါ်လာ114တန်းနီးပါးပဲရှိခဲ့ပါတယ်။လာအိုနိုင်ငံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ5400ကျော်ပဲရှိခဲ့ပါတယ်။
ဒါကတော့ ISP မြန်မာရဲ့ညင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမတ်အေးတန်တာကျော်ကတင်ဆက်မှာပါ။
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသတင်းရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကျွန်တော်ရဲ့စာလေးကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေဖော်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်လဲဝမ်းသာမိပါတယ်။ VOA ဖွဲ့သားတွေအားလုံးလည်းနေကောင်းကျန်းမာပြီးတော့လူရင်းဆန္ဒပြေဝါကြပါစေခင်ဗျာ။အစဉ်မြဲအားပေးနေပါတယ်ဆိုပြီးတော့စာရင်းအမြဲတမ်းရေးတတ်တဲ့ခိတ္တမလေးရှားကသွားရှင်ဖြောင်းနေတာကနေပြောအခုစာပြန်ရေးလာတာတွေ့ရလို့ဝမ်းသာပါတယ်ရှင်
။မင်္ဂလာပါ VOA အကြောင်းမျိုးမျိုးကြောင့်လအနေငယ်ဖန်စီချုံအောင်ခံရရပေမဲ့ပြန်ထွက်လာတဲ့ဤကစပြီးတော့ VOE ရဲ့ထုတ်လွှင့်မှုတွေကိုပြန်လည်နားထောင်အောင်လို့အရင်ပဲဝမ်းသာမိပါရတယ်။အရင်ကလည်း VOE ရဲ့မြန်မာပြည်မှပြည်စာစီစဉ်တွေကိုစာရီးရေးပို့ပေးခဲ့ဘူးပါရတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေရဲ့အတန်တွေကိုလည်းအရင်ကလွမ်းမိပါရတယ်။နေကောင်းကျမ်းမာကြရလားခင်ဗျာ။ဒီတစ်ပတ်တော့ဒီလောက်ပါပဲ။ VOE အဖွဲ့သားတွေအားလုံးကိုယ်စိတ်နှစ်ဖြာရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ဟုတ်ကဲ့ပါ။ဖန်စီချုံအောင်မှုကနေပြန်ပြီးတော့လွတ်မြောက်လာတယ်ဆိုလို့အထူးဝမ်းသာရပါရဲ့နော်။အလောအစဉ်ပြေကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကဖော်ပြပေးနေပါတယ်နော်ကျွန်တော် VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအမြဲနားထောင်ပြီးတော့အမြဲတမ်းစာပြန်ရေးပြီးတော့ဆွေးနွေးလာတဲ့တကုံမျိုးတကအငယ်ဦးလာထွန်းကတော့အခုတခါစင်ကိုအစိုးရမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြောစကားတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုစာရေးပြောလာပါတယ်
။စင်ကာပူနိုင်ငံသား၏ဝန်ကြီးဌာနထုတ်လုပ်မှုကွင်းဆက်ကော်မတီရဲ့ February 18ရက်နေ့အစည်းအဝေးမှာမစ္စတာ Vivian Balakrishnan ကအလုံသမားပါတီကလွတ်တော်အမတ် Sylvia Lim မြင့်မင်းကွန်းကိုဖြည့်ချရင်ပြောခဲ့တာကိုမှတ်မှတ်သားသားဖြစ်မိပါတယ်။အမျိုးသားပြောင်းလဲသင့်မြတ်ရေးနိုင်ငံပြောင်းလဲတည်ဆောက်ရေးအမျိုးသားအမတ်လက္ခဏာချမှတ်ရေးလူနည်းစုကာကွယ်ရေးစီးပွားရေးနဲ့ပြည်သူလူထုရဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေဆောင်ရွက်ပေးနိုင်တဲ့လမ်းကိုအာဏာသိမ်းခြင်းအပြင်ပေါက်မသွားနိုင်ပဲလက်ရှိလမ်းဟာလမ်းဆုံးလမ်းသိပ်ဖြစ်တယ်လို့သူကပြောခဲ့တာပါမြန်မာနိုင်ငံရဲ့အခြေအနေဟာခြေကွဲစရာအခြေအနေဖြစ်ပေမဲ့ပြည်တွင်းရေးကိစ္စကိုပြည်ပကဝေရောက်ဆက်ဖက်ဖြေရှင်းပေးနိုင်မယ်လို့စင်ကာပူကမယုံကြည်ကြောင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာလူဖွဲ့စည်းအတွင်းပါဝင်နေကြတဲ့အ धिक ပါဝင်ပတ်သက်သူတွေကိုယ်တိုင်ကမြန်မာပြည်သူတွေရဲ့အနာဂတ်အတွက်စပွဲဝိုင်းမှာထိုင်စစ်မှန်ပွင့်လင်းစွာစကားပြောဆိုဖို့ပြင်းပြင်းစင်စင်မရှိသေးဘူးဆိုရင်ပြဿနာကိုကျွန်တော်တို့ဘာမှမဖြေရှင်းနိုင်ပါဘူးလို့နိုင်ငံရေးဝန်ကြီးကဆိုပါတယ်။ဖြောက်မှကောင်းမွန်မှန်ကန်တဲ့အလေးကယူပြုရမယ်စေတနာစကားပါ
။ဟုတ်ကဲ့ပါဒါကဖေဖော်ဝါရီလကုန်လုံးကပြောသွားခဲ့တာဖြစ်ပါရဲ့နော်။ မလားလားလေပိုင်းမှာတော့ရှင်ကိုဝင်ကြီးချုပ်ကမြန်မာနိုင်ငံပြဿနာပြေလည်စေရေးအတွက်သဘောတူထားတဲ့အစီအစဉ်တွေတိုင်းမြန်မာနိုင်ငံအကောင့်ထဲတကယ်ပေါ်ပြလာအောင်လို့ရှင်ကိုနိုင်ငံအနေနဲ့အင်ဒိုနီးရှားအပေါ်ဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမျိုးမိတ်ဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်လို့ပြောကြားသွားခဲ့ပါတယ်ရှင်ကိုရောက်ရှိနေတဲ့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံစဉ်မှာရှင်ကိုဝန်ကြီးချုပ်လီရှွန်လွန်ကအခုလိုပြောသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook စာမျက်နှာမှာမှတ်ချက်လာရေးလာတဲ့တော်ရှင်တယောက်ရဲ့မှတ်ချက်လေးကိုလည်းဖော်ပြချင်ပါတယ်နော်။ Shine Through ဆိုတဲ့ Facebook အကောင့်ပိုင်းရှင်ဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မပြတ်သားတဲ့ဆုံးဖြတ်ချက်တွေယနေ့ချိန်ထိမချမှတ်နိုင်ရခြင်းရဲ့အဓိကအကြောင်းရင်းကတော့ခေတ်ကာလနဲ့အညီဥပဒေတွေကိုပြင်ဆင်ဖို့လိုပါတယ်။အရှေ့ထောင်အာရှအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအာဆီယံရဲ့မူဝါဒတွေကိုပြုပြင်တင်တာတွေပြုပြင်ဖို့လိုပါလိမ့်မယ်တဲ့။အောက်မှာမှတ်ချက်လာပြီးတော့ရေးသွားတာဖြစ်ပါတယ်။ဒီသတင်းနဲ့တက်ဆက်သေးပဲနောက်ထပ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့ VN နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားချက်ပေါ့။သရရှင်တွေတုံ့ပြန်လာတာမှာတော့ VN ကပြောကြားချက်မှာတော့မြန်မာအရေးနိုင်ငံတကာနဲ့အဓိကပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်အခု2023ကနေပြီးတော့2025အထိကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့ VN နိုင်ငံအနေနဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေကြော်လွားနိုင်ရေးတွေးဆဆွေးနွေးမှုဖြစ်ပေါ်လာရေးနားလည်မှုတည်ဆောက်ပြီးတော့သဘောထားကွဲပြားမှုတွေရှင်းချနိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာ VN အမြဲတမ်းကိုယ်စားလှယ်ကနယူးယောက်မှာမတ်လ16ရက်နေ့ကကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညူလာကန်အလို့သဘောဆွေးနွေးပွဲမှာပြောကြားသွားတာပါ။ဒါဟုတ်တုံ့ပြန်ရေးသားလာကြတဲ့သရရှင်တွေတဲမှာတော့တန်တရားနဲ့သတိထားစောင့်ကြည့်နေတဲ့အနေအထားမျိုးတွေပါနေတာတွေ့ရပါတယ်။ဒါဟုတ်သရရှင်မျိုးဝေကတော့အမြဲတမ်းကိုယ်စားလှယ်တွေရဲ့ပြောဆိုမှုတွေဟာအကျိုးစီးပွားတွေအတွက်ကာဝယ်ပြောဆိုနေတဲ့အဖြစ်မျိုးရှောင်ရှားဖို့လိုပါမယ်တဲ့။ဘေးလန်ကောဆိုတဲ့သရရှင်ကလည်းအာဆီယံဘုံသဘောတူညီချက်ကိုလည်းမလိုက်ရောနိုင်ငံတကာတိုက်တွန်းထားတာကလည်းဂရုမစိုက်တဲ့အကြမ်းဖက်စစ်ကောင်စီကိုစီးပွားရေးပိတ်ပင်တာလည်းကဘာမှအရာမထင်ပါဘူး။အပြစ်ပေးတာလည်းမရှိတဲ့နိုင်ငံတကာအသိုက်အဝန်းကလည်းအဲ့ဒါနဲ့ပဲလှုပ်ရှားနေကြတာပါလား။ဆိုပြီးတော့မိကွန်းပြန်ထုတ်လာပါတယ်။ကိုထင်းကတော့စကားစအကြက်တဲနဲ့ရင်ဆိုင်နေရပြီဆိုတာသိတော့နှစ်နှစ်ကျော်ပြီးတော့မှပထမဦးဆုံး VN ကအတန်ထွက်လာခဲ့ပါပြီတဲ့။စကားစအာနာရှင်တွေပြည်သူလူထုကိုအကြမ်းဖက်တဲ့အဖွဲ့အစည်းဆိုတာတကဘာလုံးကသိနေပြီ။အခုမှတရုတ်နိုင်ငံနဲ့လက်ဝါးချင်းရိုက်ပြီးတော့စကားစထွက်ပေါင်းရအောင်လုပ်မယ်ဆိုတဲ့အကွက်မျိုးပါပဲ။ဘာပဲရှိဖြစ်ကြိုးဆိုပါရဲအာတုပီအများဆုံးဝင်လာပေးပါတဲ့။ဒါကတော့သရရှင်ရဲ့မှတ်ချက်တချို့ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်။ရှင်ဖွင့်လာတဲ့သရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံကအမျိုးသမီးလေးတွေနေဆက်မှာရောင်းစားခံရလို့ပါဆိုပြီးရေးလာတဲ့သောရရှင်ကြီးရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီတော့သောရရှင် reader ဆိုတဲ့သောရရှင်က
ဗမာပြည်ကလောက်ကိုင်းဝါပြည်ရွှေကုတ်ကိုတို့မှာမြန်မာအမျိုးသမီးလေးတွေနဲ့ VN ထိုင်းမလေးတွေဟာပြည်တန်စာအဖြစ်အရောင်းခံနေရပါတယ်။တရုတ်အလေအညာကုမ္ပဏီတွေထဲမှာလည်းဗမာပြည်သားရောတရုတ်တွေပါအသိအကျက်ခိုင်းစေခံရတာကြောင့်တက်သေးရတဲ့အထည်တွေဖြစ်နေကြပါတယ်။သတင်းဌာနအနေနဲ့စုံစမ်းဖော်ထုတ်သတင်းရယူပြီးနိုင်ငံတကာကသိအောင်လှုပ်ပေးစေချင်ပါတယ
်။နောက်ထပ်သရရှင်တယောက်ကတော့ VOA ရေးတဲ့ကောင်မလေးတယောက်ဆက်သွယ်လာပါတယ်။သူတို့လေးယောက်ပန်ဆန်းမှာရောင်းစားခံထားရတယ်၊ကုညီပါလို့ဆိုလာပါတယ်တဲ့။ဒီအမျိုးသမီးလေးတယောက်ရဲ့ Facebook အကောင့်ကိုလည်းပို့ပေးလာပါတယ်ရှင်။ကျမအဲ့ Facebook အကောင့်ကိုတော့ဝင်ကြည့်လိုက်ပါတယ်။ကျမနဲ့ဒီမိတ်ဆွေတကယ်ချင်းမဟုတ်တဲ့အတွက်ကြောင့်ဘာမှတော့ကြည့်လို့မရပါဘူးနော်။အဲ့လိုပဲသူပြောနေတဲ့အချိန်မှာလေခုနကစာဖော်ပြသွားတဲ့ဒီတော်ရရှင်ကလည်းတခြားစာရေးလာတာမလို့ဒီစာလေးတွေကိုဖော်ပြလိုက်ပါတယ်။စားတောင်းနေရေးကြက်တဲတဲ့အတွက်ကြောင့်မလို့နေဆက်ဒေသတွေမှာအလုပ်သွားလုပ်မယ်လို့စိတ်ကူးတဲ့ညီမတွေတတိချက်စီချင်ပါတယ်ရှင်။တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ဘောလုံးပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်ခဲ့တာပါရှင်။အခုလို VOA မြန်မာပိုင်းကိုဆက်သွယ်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကြည့်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ဩစတြေးလျနိုင်ငံမှာအရေးပြားကန်ဆာရောဂါအသိပေးလှုံ့ဆော်မှုတခါအာဖရိကအပူပိုင်းဒေသမှာတည်ရှိတဲ့ကင်ညာနိုင်ငံမှာရေခဲပြင်ဟော်ကီကစားနည်းစတဲ့ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကစူးစီးပြီးတော့ပြောပြပါရှင
်။ဒီပြားကင်ဆာရောဂါအကြောင်းသတိထားမိစေဖို့ဩစတြေးလျနိုင်ငံဆီဒနီရှိတ်ကမ်းမှာပိုတုံးလုံးနဲ့လူတစ်ထောင်ကျော်ရေဆင်းကူခဲ့ကြပါတယ်။ဒီပွဲကိုစီစဉ်သူတွေအနေနဲ့2018ခုနှစ်ကအိုင်ယာလန်နိုင်ငံမှာအမျိုးသမီး2505ယောက်နဲ့တင်ထားတဲ့ကိုတုံးလုံးနဲ့ရေကူးသူအများဆုံးစံချိန်ကိုချိုးဖို့ကြိုးစားခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။ Cobla Scan ချီမှာကိုတုံးလုံးနဲ့လူအယောက်1300လရောက်ရေကူးခဲ့ကြတယ်လို့ဒေသတွင်သတင်းမီဒီယာတွေမှာဖော်ပြပါရယ်။ Sydney Skinny အဖွဲ့ကစီစဉ်တာဖြစ်ပြီးတော့ COVID ကရောဂါကာလ2019ခုနှစ်ကတည်းကခဏရပ်နားခဲ့ရပြီးအခုမှပြန်လည်ကျင်းပနိုင်တာပါ။ဒီနှစ်ပွဲကိုတော့အရေးပြားကင်ဆာစစ်ဆေးဖို့တတိပေးတဲ့ Bright အဖွဲ့တစ်ခုဖြစ်တဲ့ Skin Check Campaigns အဖွဲ့တစ်ခုနဲ့ပူးပေါင်းကျင်းပတာလည်းဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံကအသက်80အရွယ်အဖိုးအိုတူရောင်းချတဲ့ကျဲဥပူတင်းဟာလူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ TikTok မှာနာမည်ကြီးပြီးအပြင်မှာလည်းလူကြိုက်များနေပါတယ်။ Shizuo Mori ဟာဂျပန်နိုင်ငံတိုကျိုမြို့မှာ Hackling လို့နာမည်ပေးထားတဲ့coffee ဆိုင်လေးတစ်ခုကိုဖွင့်ထားတာအနှစ်90လောက်ရှိနေပြီဖြစ်ပြီးတော့သူ့ဆိုင်မှာတနေ့ကိုကျဲဥပူတင်အခု90လောက်ရောင်းချတာပါသူ့ဆိုင်မှာလာစားသူတွေကသူ့ကျဲဥပူတင်တန်ခွက်ကလေးတွေကနေကျဲဥပူတင်တွေကိုထုတ်ပြီးဖန်ပကံထဲကိုထည့်ပေးနေတဲ့ပုံ caramel အချိုရည်ဆန်းပေးတဲ့စွမ်းကြမ်းကြည့်ကြည့်အလုံးလုံးနေပုံတွေကိုဗီဒီယိုရိုက်ယူပြီး TikTok ပေါ်ကိုတင်ရကနေနာမည်ကြီးလာတာပါသူ့ဆိုင်ကဂျမ်ပိုပြူရင်းလို့နာမည်ပေးထားတဲ့ကျဲဥပူတင်းကိုစားဖို့စောင့်နေကြတဲ့ဂျပန်နိုင်ငံသားတွေအပြင်နိုင်ငံခြားသားဧည့်သည်တွေကလည်းဆိုင်ရှိမှာတန်းစီနေပါတယ်။ဆိုင်ရှင်ဖြစ်သူမိုရီအနေနဲ့ကတော့သူ့မှာလက်ကင်ဆဲဖုန်းလည်းမရှိသလိုလူမှုကွန်ရက်ဆိုရှယ်မီဒီယာတွေလည်းမသုံးတာကြောင့်သူ့ဆိုင်ဟာအင်တာနက်မှာနာမည်ကြီးနေမှန်းတော့မသိပါဘူးလို့ပြောပါတယ်။သူ့ coffee ဆိုင်လေးမှာစားသုံးဖို့အခုလိုလူတွေတန်းစီစောင့်နေကြတာဟာနည်းနည်းတော့ထူးဆန်းတယ်လို့ထင်တဲ့အကြောင်းမစ္စတာမိုရီကပြောပါတယ်။လာရောက်စားသုံးသူတွေများလွန်းတဲ့အတွက်လဲကျဲဥပူတင်းတွေဟာမြန်မြန်ကုန်ပြီးမစားလိုက်ရတဲ့သူတွေအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းဆိုင်ပိုင်ရှင်ဖြစ်သူမစ္စတာမိုရီကပြောပါရယ်ခင်ဗျာ
။အောင်ကောင်မျိုးမှာကိုမကျင်တဲ့သူရဲ့ပုံတူပကြီးရုပ်လေးတွေကိုအခချင်းဝင်ပေးပြီးရိုက်ခိုင်းနိုင်ပါတယ်။လူစိုးရိုက်တဲ့ပွဲလို့နာမည်ပေးထားတဲ့ဒီရိုးရာနီမှာမကျင်တဲ့သူတမမဟုတ်ပြန်ဘက်ရဲ့ပုံတူကိုဖက်နဲ့နဲ့ရိုက်ခိုင်းပြီးမကောင်းတဲ့သူတွေအနာမကပ်နိုင်အောင်လုပ်တာပါ Causeway Bay အရက်က Canal Road ဂုံးကျော်လမ်းမကြီးအောက်မှာရှိတဲ့အတော်ကြီးတွေကလုပ်ပေးတဲ့ရိုးရာနီလန်တစ်ခုဖြစ်ပြီးတော့ဖနက်နဲ့ရိုက်နေတဲ့အချိန်မှာလဲဂါရာတွေကိုညွတ်နေတာပါအခုလို5မိနစ်စာဖနက်နဲ့ရိုက်ပေးဖို့အတွက်ကိုတော့ဟောင်ကောင်ဒေါ်လာ50အမေရိကန်ဒေါ်လာနဲ့ဆိုရင် $6 ကျော်ကျော်ပေးရပါတယ်
အခုလိုမရခင်မှာကြားနဲ့ကိုလည်းရှင်းခိုးရပြီးရိုးရာရကြားကိုရှင်းခိုးထားရင်ကြားကကိုယ့်ဘက်မှာရှိမယ်လို့ယူဆကြတာပါအခုလိုရိုးရာပွဲဟာရှေးရခင်ဟန်ခေကတရုတ်ပြည်တောင်ပိုင်းမှာစတင်ခဲ့တယ်လို့ဟောင်ကောင်သမိုင်းသုတေသီဒေါက်တာရှဲချီမင်းကပြောပါတယ်ဒီကနေ့ခင်မှာတော့ဒီရိုးရာနေဟာကံကောင်းစေဖို့အတွက်လှုပ်ဆောင်ကြတဲ့အယူအဆပါပါလာပြီးစိတ်ကျန်းမာရေးအတွက်လည်းအကျိုးရှိစေပါတယ်လို့စိတ်ကျန်းမာရေးဆရာဝန်ဒေါက်တာဘီထရစ်ငောင်ကက်စလာကပြောပါတယ်ရှင်
အာဖရိကအပူပိုင်းဒေသမှာတည်ရှိတဲ့ကင်ညာနိုင်ငံမှာဒီကဲပြင်ဟော်ကီကစားနည်းအတွက်လေ့ကျင့်နေကြပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးမှာဒီကဲပြင်ဟော်ကီကစားဖို့အတွက်ကစားကွင်းတစ်ခုပဲရှိပြီးတော့အဲ့ဒီပေါ်မှာကစားရဖို့ကလည်းဈေးကြီးတဲ့အတွက်အားကစားသမားတွေအနေနဲ့အားလက်တဲ့အချိန်မှာတိုက်ခေါင်မိုးတွေပေါ်မှာပဲဘိန်းတက်စကိတ်နဲ့လေ့ကျင့်နေရပါတယ်။ကင်ညာအမျိုးသားလက်ရွေးစင်အသင်းရဲ့နာမည်ကတော့ကင်ညာရေကဲချင်သိဖြစ်ပြီးသူတို့အတွက်ရေခဲပြင်ဟော်ကီကစားကွင်းကို Benary Sky Center Hotel မှာစောက်လုပ်ထားတာပါ2015ခုနှစ်ခရဲကကင်ညာရေခဲပြင်ဟော်ကီအသင်းကိုစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့တဖြည်းဖြည်းနဲ့လူစုတိုးချဲ့လာတာမှအခုချိန်မှာတော့အဖွဲ့ဝင်အယောက်30လောက်ရှိနေပြီဖြစ်ပါတယ်နိုင်ငံတကာရေခဲပြင်ဟော်ကီ Federation အဖွဲ့ကိုလည်းဝင်ရောက်ဖို့ကြိုးစားနေပြီးတော့ကင်ညာအမျိုးသားအသင်းအတွက်အကူအညီတွေပို့ရဖို့လည်းမျှော်လင့်ထားပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူဖြူကစူးစီးတင်ပြခဲ့တာပါရှင်။တနင်္ဂနွေညကဒွေမြန်မာပိုင်းစီစဉ်ကိုတင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနိုင်ငံတဲကရုရှားကိုသိမ်းယူထားတဲ့မာရီယိုပိုးမြို့ကိုသွားရောက်ခဲ့တယ်လို့ရုရှားဆိုရပိုင်းတက်စ်သတင်းဌာနကဒီနေ့မှဖော်ပြလိုက်ပါတယ်။ရုရှားသမ္မတပူတင်ဟာပင်လယ်နက်ထဲမှာရှိတဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကိုသိမ်းယူတာ6နှစ်ပြည့်တဲ့မနေ့စနေနေ့မှာပဲအဲ့ဒီကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကရုရှားသမ္မတပူတင်ကိုဖမ်းဝရမ်းထုတ်ပြီးတရက်အကြာမှာပဲသမ္မတပူတင်ကခရိုင်းမီးယားဒေသကိုသွားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကပယ်ထိန်ဒုံးကျည်တစင်းကိုကိုရီးယားကျွန်းဆွယ်အရှိတ်ကန်ယူတန်ဖင်လယ်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာပြစ်လွတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဒုတိယဝန်ကြီးတိုရှီယိုအီနိုကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့ဒုံးကျည်ကျရောက်ခဲ့တဲ့နေရာကတော့အထူးစီးပွားရေးဇုံ EEZ ဖြစ်သတ်မှတ်ထားတဲ့ဂျပန်ရင်ပိုင်နဲ့အပြင်ဘက်ဖြစ်တယ်လို့ယူဆထားကြောင်းဂျပန်ဒုတိယကာကွယ်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်တေဟာဂျပန်နိုင်ငံဒေသတွင်းနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေတာဖြစ်ပြီးတော့ဂျပန်အနေနဲ့လုံးဝလက်မခံနိုင်ကြောင်းလဲတိုရှီယိုအီနိုကပြောပါရယ်ခင်ဗျာအမေရိကန်နဲ့တောင်ကိုရီးယားနဲ့နိုင်ငံပူးတွဲစေလေချင်းမှုတွေကိုဆက်လုပ်နေတာမှာတော့အမေရိကန်တပ်ဖွဲ့တွေဟာဒီနေ့မတ်လ19ရက်နေ့မှာလေကြောင်းတိုက်ခိုက်မှုနဲ့ဆိုင်တဲ့စေလေချင်းမှုတွေကိုလုပ်ခဲ့ပါတယ်ဆိုမျိုးမြောက်ဘက်နှစ်နိုင်ငံနယ်စပ်မြင့်တဲ့19မိုင်အကွာမှာရှိတဲ့ပွန်ချွန်ဒေသမှာဒေသမှာလုပ်တဲ့ဒီစီးလေးချင်းမှုအတွင်းမှာ M777 Howitzer အမြောက်တွေကိုစစ်ရဟရင်တွေနဲ့တင်ဆောင်တာတွေစမ်းသပ်ပစ်ခတ်တာတွေလည်းလုပ်ခဲ့ပါတယ်ခင်ဗျာထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့ပြန်ပို့ခံရတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိမြန်မာဘက်ကစစ်ဆေးတာတွေလုပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်လို့ရစေလို့ပြန်ပို့လိုက်တဲ့ဒူတွေကိုမြန်မာအာဏာပိုင်တွေဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ကော်တောင်းမျိုးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလုံသမားအရင်းမြစ်ဌာန MWRC ရဲ့တာဝန်ခံဦးမိုးဝေကပြောပါရယ်ထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာဖမ်းဆီးခံရပြီးအကျဉ်းထောင်တွေကနေလို့ရစေပြီးပြန်လွတ်လာသူအလုပ်သမား130ကျော်ကိုတော့ပြီးခဲ့တဲ့တောက်ကြနေမှာထိုင်းအာဏာပိုင်တွေကရနောင်းမျိုးကနေကော်တောင်းမျိုးကိုပြန်လည်ပို့ဆောင်လိုက်တာဖြစ်ပါရယ်ပါကစ္စတန်နိုင်ငံမှာစနေနေ့ကဝန်ကြီးချုပ်ဟောင်းအင်မရန်ခန်းရဲ့နေအိမ်ကိုရဲတပ်ကဝင်ရောက်စီးနှင်ချိန်မှာခန်းကိုထောက်ခံသူတွေနဲ့ရုံးရင်းဆက်ခတ်ဖြစ်ခဲ့ကြပြီးတော့ရဲတွေကမျက်ရည်ပုံတုံးပြီးတော့ဖြိုခွဲခဲ့ပါတယ်။ဒါ့အပြင်လူပေါင်း61ယောက်ကိုဖမ်းဆီးခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းကြေးချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစန်းကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ National Gallery ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့တီရန်ဝမ်းပါရှင်။တနုနေညချမ်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.